ဆိုရရှိမှာခင်ဗျဝင်းများလေးပေါ်လူမျိုးတုံးတက်ပြတ်မှုအဆင့်ထိကျူးလွန်နေတဲ့လက္ခဏာတွေဆက်ပြီးတော့ပေါ်ပေါက်နေစေဖြစ်တယ်ဆိုပြီးတော့ကုသနာကလူခွန်ကြီးမဟာမင်းကြီးကထပ်ပြီးတော့ပြောလိုက်ပါတယ်ဒီကျူးလွန်မှုတွေကိုတရားဆွဲဆိုနိုင်ဖို့လွတ်လပ်ပြီးတော့တမာတမတ်ရှိတဲ့ယန္တရားတရားဖွဲ့စည်းဖို့လည်းတိုက်တွန်းတော့ပါတယ်အကြောင်းစုံကိုမတ်တိန်မီထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗ
ျကုလသမဂ္ဂလူခွန်ကြီးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကရခိုင်ပြည်နယ်တွင်းမှာလူမျိုးတုံးတက်ပြတ်မှုနဲ့ပတ်သက်ပြီးအခိုင်အမာတန်တရာရှိနေတယ်ဆိုဆွစ်ဇာလန်နိုင်ငံဂျီနီဗာကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာပြောဆိုလိုက်တာပ
ါ This council is aware that my office has strong suspicions that acts of genocide may have taken place in Rakhine state since
ဒီကနေ့မှာပြည်ထောင်စုလာကလေးကလူမျိုးတုံးတက်ပြတ်မှုလေးရတွေရှိကောင်းရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကခိုင်မာတမ်းရရှိထားတဲ့ဆိုတော့လူခွေကောင်စီကသိပါတယ်။ဒါကြောင့်မို့လို့လေဒီနေ့ပိုင်းတွေအတွင်းတကယ်ခံရတဲ့လူစုလိုက်ပြုံးလိုက်တစ်ပြည့်နှုတ်နှံခံထားရတယ်လို့စွဆွဲခံထားရတဲ့ဝင်းချာကြီးရော်ကိုရေလူသက်တွေနဲ့ရှင်းလင်းဖယ်ရှားပြနေရတယ်ဆိုတော့အစီအကံချက်တွေဟာကျွန်တော်တို့တော့အထူးသမဟုတ်တော့ပါဘူး။နိုင်ငံကရာဇဝမှုဖြစ်တက်တွေဖြစ်နိုင်ခြေတွေကိုအာဏာပိုင်တွေကရေရှိရှိရှိဖြစ်စင်းနေတဲ့အနေအထားဖြစ်ပါတယ်။ဝင်းချာတွေခြေချနေဆိုင်ခဲ့တဲ့မြေတွေကိုတင်ယူပြီးတခြားမျိုးနွယ်စုတွေနဲ့အစားထိုးနေရာချထားပေးနေတဲ့အစီအကံချက်တွေလည်းရရှိထားပါတယ်။
ရခိုင်ပြည်နယ်တွင်ကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုမြန်မာအစိုးရအနေနဲ့စစ်စစ်မှန်မှန်တာဝန်ယူလုပ်ဆောင်ဖို့ပြောဆိုလိုက်သလိုပြစ်မှုကျူးလွန်သူတွေကိုရာဇဝတ်ကြောင်းအရာဆောင်ရွက်နိုင်ရေးလွတ်လပ်တဲ့ရန်တရားတရားဖွဲ့စည်းပါလို့လဲကုလလူခွင့်ရေးမဟာမင်းကြီးကအကြံပြုလိုက်ပါတယ
် The government must take steps towards real accountability for these violations.And must fully respect the rights of the Rohingya, including to citizenship.
ဒီချုပ်ပေါင်းမှုတွေကိုမှန်တကယ်တာဝန်ခံရေးကိုအစိုးရအနေနဲ့တိကျပုံစံရမှာဖြစ်တယ်လို့ရိုဟင်ဂျာတွေရဲ့နိုင်ငံသားပြည်ရေးပါဝင်ခွင့်ရေးကိုလည်းအပြည့်အဝလေးစားရမှာဖြစ်ပါရဲ့။အချက်လက်ရှာရေးဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုစောင့်ဆိုင်းနေချိန်မှာပဲဒီကိစ္စတွေမှာတာဝန်ရှိတဲ့သူတွေကိုခုံရုံးမှရာဇဝတ်ကြောင်းရအေးအေးဆောင်ရွက်နိုင်မယ်လွတ်လပ်ပြီးပြမလက်တဲ့ရန်ရည်တဲ့ပြက်ကိုဖွဲ့စည်းပေးဖို့လည်းကောင်စီအနေနဲ့တိုက်တွန်းဖို့ကျွန်တော်ကထပ်လောင်းအကြံပြုလိုပါရဲ့။
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာလူမှုအတိုင်းအဝိုင်းတိတိတသားရှင်းလင်းသွားတဲ့အချက်နောက်ရိုဟင်ဂျာတွေအခြေခံနေမြေတွေကိုမြေတိုးဆက်တွေနဲ့ရှင်းလင်းနေတယ်ဆိုတဲ့အချက်တွေကိုထောက်ပြီးနိုင်ငံတကာရာဇဝတ်မှုမြောက်နိုင်တဲ့တပ်တွေကိုအာဏာပိုင်တွေရှင်းပြနေတဲ့သဘောလိုလဲကုလလူခွင့်ရေးမဟာမင်းကြီးဇာအီရာအက်အယ်ဟူစိန်ကဆွဆွဲလိုက်ပါတယ
် The situation of the Rohingya community in Myanmar and of some 900,000 Rohingya refugees in Bangladesh continue to be of intense concern.
မနက်ကနေရိုဟင်ဂျာလူမှုတိုင်းဝန်ရောနောက်တစ်ခါပင်ဂတိကရိုဟင်ဂျာဒုက္ခတွေကိုယ်သိနေပါလို့ရဲ့ရှင်နေရအလွန်အမင်းစိုးရိမ်စရာဖြစ်နေကြပါလူခွင့်ဆိုင်ရာလက်ထောက်သွေးရမှုချုပ်ရဲ့ပင်ဂတိဖြစ်စဉ်နောက်ပိုင်းဒီသတင်းပတ်ထက်မှာကြေညာခဲ့တယ်လို့ပါပဲဒီခါကြီးတဲ့ရင်းမှာပြုံးနေကြလိုက်ရှင်းလင်းမှုတွေလုပ်နေတယ်လို့ကျွန်တော်တို့ယုံအနေနဲ့လည်းယုံကြည်ထားပါတယ်ဘွန်တော်မျိုးနဲ့မှာရိုဟင်ဂျာလူမှုတိုင်းဝန်တိကျစွာရောပါသွားပြီးတခြားမျိုးတွေနဲ့ရွာတွေမှာလည်းတိုက်ပြီးမပြင်းထန်တဲ့စိတ်အကြခင်းနေမှုတွေကျန်းသက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဆက်ပြီးထွက်ပြေးနေကြရတယ်ဖြစ်ပါတယ်။လူငယ်တွေတပ်ဖွဲ့တွေနဲ့ဒေသခံပြည်သူစစ်တွေရဲ့တပ်ဖြတ်မှုအာဏာပိုင်မှုစိတ်ဆက်ငြိမ်းချမ်းမှုပြင်ပြင်းထန်မှုတွေရှိတယ်ဆိုတော့ပြောဆိုချက်တွေလည်းရှိနေတယ်လို့တင်းနဲ့နဲ့ဆန္ဒရေးခရရှိခွင့်ကိုတရားဝင်ပြစ်တင်ထားတဲ့အတူဒေသခံမှာမပြတ်မှုကြီးကြောင့်ရိုဟင်ဂျာတွေထွက်သွားစီဖို့ရည်ရွယ်ချက်ရှိနေလုပ်နေပုံလည်းရပါတယ
်။ရိုဟင်ဂျာပြည်အပေါ်လူမျိုးတုံးတပ်ဖြတ်မှုလူမျိုးစုအလိုက်ရှင်းလင်းမှုဆွဆဲချက်တွေကိုမြန်မာတပ်မတော်ဘက်ကပိတ်ချထားပြီးမြန်မာစစ်တပ်ကိုပြစ်မှတ်ထားတန်းခတ်ပိတ်ဆို့မှုတွေချက်မှဆောင်ရွက်ဖို့ဆုံးဖြတ်ပြောဆိုနေကြတဲ့ဗီတိန်နဲ့ဥရောပသမ္မတတို့အနေနဲ့အဖြစ်မှန်ကိုမျက်ွယ်ပြုနေတယ်ဆိုတုံ့ပြန်ခဲ့ပါတယ်။အခြေအနေကိုမှန်မှန်ကန်ကန်သုံးသပ်ဆုံးဖြတ်မှရခိုင်အရေးလက်တွေ့ဆန်းတဲ့တိုးတက်မှုဖြစ်လာမယ်ဆိုလဲတပ်မတော်ကပြောဆိုတုံ့ပြန်ထားပါတယ်ရှင်။